ုံးမြို့မှာဒီဇင်ဘာ၈ရက်နေ့ကိုရတုကကျင်းပတဲ့ကုန်သည်စက်မှုအသင်းချုပ် UMFCCI ရဲ့2018ခုနှစ်ညီလာခံမှာကုန်သည်စက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလဲဖြစ်တမရဦးသိန်းစိန်အစိုးရလက်ထက်မှာတမရရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလဲဖြစ်တဲ့ဒေါက်တာဦးမြင့်ပြောကြားခဲ့တဲ့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ဆောင်ရွက်တင်သည့်အချက်များဆိုတဲ့အမှာစကားကိုစီးပွားရေးကဏ္ဍမှာအပိုင်းနှစ်ပိုင်းခွဲပြီးတင်ပြပေးဖို့စီစဉ်ထားပါတယ်။မကြသေးခင်ကပြုလုပ်ခဲ့တဲ့ပြည်တွင်းပြည်ပကသုတေသနအဖွဲ့တွေရဲ့စစ်တမ်းတွေအရမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေမကောင်းဘူးလို့လုပ်ငန်းရှင်တွေရဲ့သဘောထားထုတ်ဖော်ပြောဆိုမှုတွေအစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒနဲ့စီမံကိန်းတွေဟာရှင်းလင်းပြတ်သားမှုမရှိဘူးဆိုတဲ့ပြောဆိုမှုတွေအပြင်အောက်ခြေလူထုအကြမ်းမှာလည်းကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားလုပ်ကိုင်စားတောက်လို့မကောင်းတဲ့အခြေအနေတွေအပေါ်ညညပြောဆိုမှုတွေထွက်ပေါ်လာနေချိန်မှာပဲဒေါက်တာဦးမြင့်ကမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုသုံးသပ်တင်ပြသွားတာဖြစ်ပါတယ
်။အဲ့တော့ကျွန်တော်ကဘာလုပ်ရမလဲဆိုတော့ကျွန်တော်တို့က strategy ဆိုတော့ဆွဲရလိမ့်မယ်စစချင်းနော်စီးပွားရေး strategy
စီးပွားရေးအကြံပေးတွေနဲ့အစိုးရဘက်ကတာဝန်ရှိသူတွေအကြားဆက်သွယ်မှုအားနည်းနေတယ်ဆိုတာကိုလည်းဒေါက်တာဦးမြင့်ကထောက်ပြခဲ့ပါတယ
်။အကြံပေးတွေနဲ့အဓိကဒီအကောင့်ထယ်ဖို့တဲ့ပုဂ္ဂိုလ်တွေကအကြီးအကျယ်မှာနည်းနည်းကျွန်တော်တို့မှဟိုအဆက်အသွယ်နည်းနည်းနေနေတာမျိုးရှိပါတယ်။နောက်တစ်ခုကကျွန်တော်တို့စီးပွားရေးအနေနဲ့ပတ်သက်ပြီးတော့မှဟိုနည်းနည်းဝေဖန်ချက်တွေရှိတာပါလေဆိုလို့ရှိရင်စီးပွားရေးကိုပေးသင့်ပေးတိုက်တဲ့သူ့ရဲ့ဟိုပါလေဒီ role ပေါ့ဗျာနော်သူ့ရဲ့ဒီဟိုဝါကြီးဆိုတော့နောက်ကျွန်တော်စီးပွားရေးကိုထိုက်သင့်ထိုက်ထည့်တဲ့အလေးပေးမှုကျွန်တော်တို့မှလည်းရှိလားမရှိလားဆိုတာတန်တရားလေးဖြစ်နေတယ်
တိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုကိုတိုင်းတာတဲ့နေရာမှာ GDP ခေါ်ပြည်တွင်းအတရင်ကုန်ထုတ်လုပ်မှုရဲ့အရေးပါတဲ့အခန်းကဏ္ဍကိုလည်းအခုလိုထည့်သွင်းပြောကြားခဲ့ပါတယ
်။ GDP ဆွဲဟာကျွန်တော်ပြောရလိမ့်မယ်။အစစချင်းကျွန်တော်ပြောချင်တာကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့လွန်ခဲ့တဲ့နှစ်အများမျိုးကဒီကဏ္ဍနှလုံးနဲ့တက်တဲ့စီးပွားရေး double digit growth ဆိုတာ30ကျော်သွားတဲ့ကဏ္ဍနှလုံးပဲ။အဲ့ဒါလေးကိုကျွန်တော်တို့ကတော်တော်ဦးစားပေးတယ်။ကျွန်တော်တို့ဒီတရုတ်ပြည်ကြည့်လိုက်မယ်ဆိုလို့ရှိရင်နော်သူကအနေနဲ့17နှစ်အတွင်းမှာနော် GDP growth rate selected Asian countries 2000 to 2010နော်အဲ့ဒီဟာနှစ်စဉ်နှစ်စဉ်ဘယ်လောက်တိုးလဲဆိုတာပြောထားတာ2000ကနေပြီးတော့မှ2010အထိဒီကာလအတည်းမှာစီးပွားရေးဘယ်လိုတိုးတက်နေလဲပြောထားပါတယ်နော်အဲ့တော့တရုတ်ကိုကြည့်မယ်ဆိုလို့ရှိရင်သူတို့မှာဟုတ်လား17နှစ်မှာ9နှစ်ကသူတို့ကဒီ double digit နဲ့ရှိတယ်သူတို့ကအဲ့ဒီမှာဟုတ်လားအဲ့ဒီမှာဟုတ်လား2000 2000 around 2002အဲ့ဒီမှာမရှိခဲ့ဘူးနော်နောက်တစ်ခါဘူတန်ဆိုလို့ရှိရင်သူက2ချိန်ရှိခဲ့တယ်เนาะနောက်ပြီးတော့ကင်ဘောဒီးယား4ချိန်ရှိခဲ့တယ်ကျွန်တော်တို့က17ချိန်ရှိခဲ့တယ် double digit လို့က17ချိန်ကျွန်တော်တို့ရှိခဲ့တယ်เนาะအဲ့ဒါလည်းပဲနည်းနည်းထူးခြားနေတာဖြစ်နေပါတယ်ကျွန်တော်တို့ကဒီဟာကိုသိပြီးတော့မှဖြစ်တင်တယ်ဖြစ်နေတော့အဲ့တော့ဒီပြဿနာကဒီထာမျိုးကလည်းဘယ်သူမှမဖြစ်ခဲ့ပါဘူးကျွန်တော်သိတော့တော့เนาะအဲ့တော့ဒီဟာကိုပြန်ပြီးတော့မှကျွန်တော်အနေနဲ့ကပြန်ပြီးတော့စဉ်းစားတင်တယ်လို့ပြောပါတယ
်ဒါပေမဲ့စီးပွားရေးပညာရှင်တွေအသုံးပြုတဲ့စဉ်းစရာတွေနဲ့အပြင်မှာပြည်သူတွေတကယ်ရင်ဆိုင်နေရတဲ့လက်တွေ့စီးပွားရေးအခြေအနေနှစ်ခုသဟဇာတဖြစ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအခုလိုထောက်ပြပြောဆိုခဲ့ပါတယ
်။ဒါကိုကြည့်ပြီးတော့ကျွန်တော်တို့ကဘယ်လိုသွားကောက်ချက်ချလဲဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာဒီကျွန်တော်တို့စီးပွားရေးဟိုစီးပွားရေးကဘာနဲ့ခုရှိပါတယ်။တခုကတော့လူတွေနေတဲ့စီးပွားရေးအဲ့ဒီဟာတော့ real world လို့ခေါ်တယ်။ဒါပေမဲ့ကျွန်တော်တို့ကဒီ statistical world ဆိုတာရှိတာပေါ့လေ။စည်ရင်းစရာတွေရဲ့စီးပွားရေးအဲ့ဒီဟာကလက်ရှိတယ်။အဲ့ဒီစည်ရင်းစရာတွေကအစိုးရပြုစုတဲ့အစအုပ်ထဲမှာပါတယ်။ဒီတခုကလည်းကွာနေတယ်ကောနံပါတ်1လောက်ရမှာပါဒီနှစ်ခုကိုကျွန်တော်တို့ကပြန်ပြီးတော့ရင်ကြားစီဖို့လို့ခေါ်လို့ပါတယ
်အရင်စစ်အစိုးရလက်ထက်ကချမှတ်ခဲ့တဲ့စီးပွားရေးရည်မှန်းချက်တွေမအောင်မြင်ခဲ့တဲ့အခြေအနေကိုလည်းဒေါက်တာဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ
်စိတ်မစားကြကောင်းတာကျွန်တော် 2002 နှစ်ခုနှစ်တုန်းကဝင်ကြီးဌာနတွေအများကြီးအနှစ်30စီမံကိန်းတွေဆွဲကြတယ်ဒီဆက်မှာလည်းကျွန်တော်ရေးမထားပါဆွဲတဲ့အခါကျတော့စက်မှုကဏ္ဍကဘယ်လိုဆွဲထားလဲဆိုတော့သူကသူ့မှန်းချက်က2015ခုမှာတဲ့ကျွန်တော်တို့ရဲ့အာဆီယံတိုင်းပြည်တွေနဲ့ကျွန်တော်တို့ရဲ့ဟိုဒီစက်မှုကဏ္ဍဆိုဝီယာ equal ဖြစ်သွားပြီတန်းလို့ဖြစ်သွားပြီနောက်တစ်ခါ220ကျလို့ရှင်ဂျပန်နဲ့အတူလို့ဖြစ်သွားပြီ equal လို့ဂျပန်ဖြစ်သွားပြီเนาะ that is မြေးထားတာရှိရနော်နောက်တစ်ခါ2030ကျလို့ရှင်ကမ္ဘာမှာရှိတဲ့အမေရိကတို့နော်ယူရိုပြည်နဲ့တန်းလို့ဖြစ်သွားပြီအစားမျိုးတွေရှိ
မြန်မာနဲ့အင်းကြီးချင်းအာဆီယံနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုကွာဟချက်ရှိနေတာကိုလည်းတင်ပြခဲ့ပါသေးတယ
်ရှိနေပြန်ကြည့်ရအောင်ဒါတွေဘယ်လောက်များရှိရလဲဆိုအာဆီယံမှာကျွန်တော်ကြည့်လိုက်တယ်အာဆီယံမှာကြည့်တဲ့အခါကျတော့2000မှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့တဦးကျ GDP တဦးကျ GDP ကဘယ်လောက်ရှိလဲ193ဒေါ်လာရှိပါတယ်အဲ့ဒါဆိုရင်အ ਨੇ ဆုံးဖြစ်နေပါတယ် we are at the bottom ကြည့်လားဟုတ်လားဒီနှစ်မှာ2000မှာဆိုလို့ရှိရင်ကျွန်တော်တို့ကဆိုရင်အာဆီယံမှာဆိုလို့ရှိရင်နောက်ပိတ်ဆုံးမှာရောက်နေ193ဆိုတဲ့အခါကျတော့2010ကျတော့ဘာဖြစ်သွားလဲနှစ်ဆတုံးတော့တိုးခဲ့ပြီ double digit ခုန်သွားပြီလို့ရှိရင်ကျွန်တော်တို့က ကမ္ဘောဒီးယားတော့ကျွန်တော်ခင်သွားတယ်ကျွန်တော်တို့ဘာဒုတိယနောက်ဆုံးမှရောက်သွားပြီနော် That's what happened to us နောက်တစ်ခါ2015ကျတဲ့အခါကျတော့လည်းကျွန်တော်တို့ကအဲ့ဒီမှာပဲရှိနေသေးတယ်အခုလာမဲ့နှစ်ကရှိတယ်အခုလာမဲ့ကျွန်တော်တို့ကစီမံကိန်းရှိရယ် 2016 to 2016 17 to 2020 မှာဘယ်လိုဖြစ်ဦးမှာလဲ
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီးပွားရေးဖွံ့ဖြိုးမှုအချိန်အဟုန်အရအာဆီယံနိုင်ငံတွေကိုတောင်းမိဖို့အတော်ခဲယဉ်အောင်မယ်လို့ဆိုပါတယ်
ဒီခါကျတော့ပြဿနာကဗျာကျွန်တော်တို့ကလည်းဘယ်လိုဖြစ်နေလဲဆိုတော့ဒီအာဆီယံမှာဆိုလို့ရှိရင်ဗျာအင်ဒိုနီးရှားတို့မလေးရှားတို့ဟုတ်လားကျွန်တော်တို့နောက်ပြီးတော့ဟိုဖိလစ်ပင်းတို့ဗီယက်နမ်တို့နော်ဒါတွေနဲ့ကျွန်တော်တို့ကနည်းနည်းဘာဖြစ်ပြပြတိတ်မကွာခြင်းဗျာအဲ့ဒါနဲ့မကွာဘူးကဘာလို့ရမလဲပထမဆုံးမှာကျွန်တော်လာအိုစ်နဲ့ကွာအောင်လို့ကလိုက်ရမယ်လာအိုစ်ကိုလိုက်ရမယ်လာအိုစ်ကိုလိုက်နိုင်မလားဆိုတဲ့ကိစ္စဒါဆက်အောင်ပြကြည့်တဲ့ခါကျတော့ IMF ကတွက်ထားတယ်လွန်ခဲ့တဲ့နောက်9နှစ်ကြာရင်ကျွန်တော်တို့ဘာဖြစ်မလဲသူထွက်တာကဘယ်လိုပြတ်ထားလဲဆိုတော့ဒီမှာရေးထားပါဒီမှာလေကျွန်တော်မြန်မာ GDP integrator 2020မှာကျွန်တော်တို့ကဘယ်လောက်ဖြစ်မလဲကျွန်တော်တို့ရဲ့ per capita GDP တူကြနော် GDP ကဒေါ်လာနဲ့ဆိုလို့ရှိရင်1832ရှိမယ်ရေးထားတယ်နော်ဒါပေမဲ့ Laos ကဘယ်လောက်ဖြစ်နေပြီလဲ2159ဖြစ်နေပြီကျွန်တော်တို့ကဒီကျွန်တော်တို့220တောင်မှကျွန်တော်တို့က Laos က215ကိုကျွန်တော်မမီသေးဘူးဖြစ်နေတယ်မမီနေဖြစ်နေဆိုတာကြတော့ကျွန်တော်ပြောချင်တာကတော့လေကျွန်တော်တို့အနေနဲ့ကတော့အတော်လေးကိုပဲစီးပွားရေးအနေနဲ့သူများနဲ့ရှင်မြန်ဆိုလို့ရှိရင်တော့နောက်ကျန်တာအများကြီးတွေ့ရလိမ့်မယ်ဒါလည်းညင်းလို့မရပါဘူးเนาะတော့ကျွန်တော်ဒါဘာလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့စည်ရင်းစရာ economy ဖြစ်နေကိစ္စတကယ်ကိစ္စမှာဘယ်လိုဖြစ်နေလဲတကယ်ကိစ္စကျွန်တော်တို့ရဲ့စီးပွားရေးအခြေအနေလွဲပါတယ်ဈေးကိုသွားလိုက်ပါဈေးသွားပြီးတော့မှရောင်းတဲ့လူတွေရှိတယ်ဝယ်တဲ့လူတွေရှိတယ်သူတို့ဘလောက်ဒုက္ခရနေတယ်ဆိုတာလေးကိုပြောမေးလိုက်လို့ရပါတယ်เนาะဒါအဲ့ဒါဆိုလို့ရှိရင်တကယ်ဖြစ်တဲ့ဟာ
ရှိတဲ့ဘက်မှာတော့လက်ရှိအန္တရာယ်အစိုးရအပေါ်ဒေါက်တာဦးမြင့်ရဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ